သမားတို့နဲ့ထရမ်သမရဖြစ်ကျန်းသစ္စာချိန်နဲ့တစ်နှစ်ပြည့်နှစ်ပတ်လည်ဇန်နဝါရီလ20ရက်စနေနေ့ကဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ဝန်ကမြို့ကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံကြည်တဲ့ဆန္ဒပြခဲ့ကြပါတယ်။လာစာနဲ့ဂျမားကြီးဆောင်ရှားမှုဒိုင်းလူကြီးများတွင်ရဖို့တောင်းဆိုကြပြီးလိမ်မိုင်းစော်ကားမှုတွေကိုပြည်တွင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ကြဖို့အားပေးတိုက်တွန်းကြပါတယ်။ဒါ့အပြင်လူမျိုးရေးဒိုင်းလူကြီးများမှုသနတ်ပိုင်ဆိုင်ခွင့်ထိန်းချုပ်ရေးရှင်ပြောင်းနေတဲ့သူအကာအကွယ်ပေးရတို့အပြင် Planned Parenthood အဖွဲ့ကိုရန်ပုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းခြေတက်သူတွေကပြောဆိုပါတယ်။ Washington မှာဒီနှစ်ခြေတက်တဲ့ခံမှန်းလူအရေးအတွက်ကတော့ကြာသွားပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမားရဲ့အပန်းဖြေအိမ်ရှိရာ Florida, Palm Beach မြို့တွေမှာတော့ခြေတက်ပွဲတွေလုပ်ကြပါတယ်။ဒီဘာလာဒီနယ်လက်စပယ်ဂတ်စ်မြို့မှာတော့မဲဆန္ဒရှင်မှတ်ပုံတင်ရေးလုံခြုံစည်းရုံးမှုနဲ့အတူဒီကနေ့လူလူစုဝေးပွဲတစ်ခုရှိပါတယ်။ပြီးခဲ့တဲ့နှစ်ကသမရထရန့်ကျန်းသစ်သာကျင်းဆိုပြီးပြီးချင်းမှာပဲလုပ်ခဲ့တဲ့အမျိုးသမီးခြေတက်ပွဲရဲ့အဆက်ဒီနှစ်ခြေတက်ပွဲနဲ့စုဝေးပွဲတွေကိုလုပ်တာပါ။လိမ်မိုင်းဆိုင်ရာမတော်တရားလုပ်တယ်ဆိုပြီးအမျိုးသမီး19ဦးကဆွဆွဲခံရတဲ့လက်ရှိသမရအပေါ်သူတို့မထောက်ခံဘူးဆိုတာကိုခြေတက်ပွဲမှာအမျိုးသမီးတွေကြားပြောဆိုခဲ့ကြပါတယ်။